မြန်မာပြည်မှာခီးသွွားလုပ်ငန်းတွေဖွံ့ဖြိုးလာတဲ့အမျှအလိုက်ရဲ့သူတို့ဖြင့်ကြံတွင်းပရိသတ်ဟာပြည်တွင်းပြည်ပခီးသွွားများတဲ့ရာသီတွေဖြစ်လာပါတယ်။အရင်တုန်းကတော့ဗီဇာခက်ခဲကြောင့်နိုင်ငံတကာကိုအနောက်သူတို့ဖြင့်အနောက်နိုင်ငံတွေကိုသွားရောက်လည်ပတ်သူဥယေဟာအနည်းချင်းပဲရှိပြီးတော့ဒေသတွင်းနိုင်ငံတွေဖြစ်တဲ့ထိုင်း၊စင်ကာပူ၊မလေးရှား၊ဂျပန်စတဲ့နိုင်ငံတွေကိုလောက်တာအသွားလာများကြပါတယ်။အခုတော့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတွေစီကိုအလဲပတ်ဗီဇာတွေလွယ်တကူရလာလို့ကုန်ကျစရိတ်လည်းတက်တာလာတာကြောင့်အဲ့နိုင်ငံတွေစီကိုခီးသွားတဲ့အယုံကျလာကြပါပြီ။ဒီအကြောင်းကိုဝင်းခန့်မောင်ကပြောပြပေးပါလိမ့်မယ
်။အရင်နှစ်တွေလိုပဲအခုနှစ်တကြံတွင်းအများပြည်သူအားလည်းရဲ့ကာလမှာလည်းမြန်မာနိုင်ငံကခီးသွားပြီးအမေရိကန်ပြည်ထောင်စုကိုရက်ရှည်လာရောက်လဲပတ်ကြပါတယ်။ဒီထဲမှာ Smart Way ခီးသွားလုပ်ငန်းနဲ့အတူခီးတဲ့ပေါင်း100ဝန်းကျင်လည်းပါဝင်ပါတယ်။သူတို့ဟာအမေရိကန်ပြည်ထောင်စုအရှေ့ဘက်နဲ့နောက်ဖက်ကမ်းတွေကအထင်ကြီးအမျိုးကြီးတွေဖြစ်တဲ့နယူးယောက်၊ဝါရှင်တန် DC ၊ဘော့စတန်၊နိုင်ယာဂရာရေကွန်၊ LA ၊ဆန်ဖရန်စစ္စကိုနဲ့လက်စ်ဗီဂတ်စတဲ့နေရာတွေကို14ရက်တာအချိန်အတွင်းတွားရောက်လည်ပတ်ကြပါပါ။အခုနှစ်ပိုင်းတွင်မြန်မာခီးသွားတွေအနောက်နိုင်ငံတွေစီလာရောက်တဲ့အကြောင်းနဲ့ပတ်သက်လို့ Smart Way လုပ်ငန်းရဲ့တာဝန်ရှိသူကိုတန်းထွန်အောင်ကသူ့အမြင်ကိုအခုလိုပြောပြပါတယ
်။အရင်ထက်ဆိုင်ရင်တော်တော်လေးဖြစ်စားလာတယ်။ဘာဖြစ်လို့ဆိုတန်းကြီးဖွံ့ဖြိုးပြီးနောက်ပိုင်းမှာသူတို့ချင်းပေါ့နော်။သူရတနေ့တည်းတနည်းနဲ့ပို့ပို့ပြီးတော့နိုင်ငံသားဆက်လာကြတယ်။အပြင်ကဘာမှပါရှိနေလဲဆိုတော့ပို့ပြီးလေ့လာကြတယ်။ရလာဖို့ရှိပါတယ်။ဘာဖြစ်လို့ဆိုတော့လူတွေကတစ်ခီးပြီးသွားတာကြတော့တယောက်သွားရင်ဒီတင်းစကားပိုင်းပိုင်းနဲ့ပေါ့နော်။တယောက်ကလေတယောက်ပိုင်းပိုင်းနဲ့ပို့ပြီးတော့သွားလာကြပါတယ်။ကျွန်တော်တို့ကုမ္ပဏီနဲ့ဆိုပဲတနည်းနဲ့တစ်နည်းသွားလာခီးသွားများကြလာတွေ့ရတယ်။ဒါကျွန်တော်တို့ကုမ္ပဏီတွေမကောက်ဘူး။ဒီမှာနိုင်မှာကုမ္ပဏီအများကြီးပဲဆိုသွားကြတာအများကြီးပါပဲ။
အခုချိန်ကအမေရိကန်ပြည်ထောင်စုမှာနှွေဦးကာလဖြစ်ပေမဲ့လည်းစောင်းလွင်ရဲ့အေးအေးတဲ့မပြေသေးတာကြောင့်မြန်မာခီးသွွားရေးအတွက်တော့ရာသီဥတုဟာမျောလင့်ထားတဲ့အထက်ပိုအေးနေခဲ့ပါတယ်။ဒါပေမဲ့လည်းဝါရှင်တန် DC မြို့အနီးတစ်ဝိုက်မှာတော့ရက်အနည်းငယ်ပဲပွင့်တဲ့ Cherry Band တွေကြောင့်ညင်ခွေးဟာတာမန်ထက်ပိုလှပနေပါတယ်။ခီးသွွားသူဖြစ်တဲ့ရန်ကုန်ကြောက်တရားမြို့နယ်ကဦးနေလင်းကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ဝါရှင်တန်ကပထမဆုံးတင
်ဟောဟော
ဒီလိုရှိရင်ဟိုဘတ်ဖလိုပဗလိုဒက်ခရီးကိုလော့စ်တစ်ချင်ပြီးပြောတော့ငါကဆန်ဖရန်စစ္စကိုသွားဖို့ရှိတယ်။အာကျွန်တော်ကောင်းပါရဲ့ဟိုခေလေးရဟု
မြန်မာခီးသွားတွေဟာဝါရှင်တန် DC မြို့ကိုရောက်လာချိန်မှာတော့ထင်ရှားတဲ့နေရာတွေဖြစ်တဲ့ Jefferson အမှတ်1စောက်အောင်လင်ကွန်အထိမ်းမှတ်စောက်အောင်တမရအင်ကျူရောစတဲ့အထင်ကြီးနေရာတွေကိုဒီကတွားရောက်ခဲ့ကြပါတယ်။အဲဒီနောက်မှာတော့ Washington DC ခြေဆိုင် VOA American တန်လွင့်ဌာနမြန်မာပိုင်းနဲ့လည်းချိတ်ဆက်ပြီးတော့ VOA ရဲ့လုပ်ငန်းဆောင်တာများနဲ့သမိုင်းကြောင်းကိုလေ့လာခွင့်ရခဲ့ပါတယ်။ VOA မြန်မာပိုင်းရေဒီယိုတိုက်ရိုက်ထုတ်လွှင့်နေတဲ့နေ့နဲ့လည်းတိုက်ဆိုင်နေရာကြောင်းစတူဒီယိုထဲမှာကြီးကျယ်ခွင့်ရခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်လွင့်ထွန်းကအခုလိုလိုက်လံရှင်းပြခဲ့ပါတယ်။
East Asia Pacific Division of Board. အဲ့ဒါကဒီ Asia Pacific Data ဒီဒီမျိုးမျိုးမှာပါတဲ့ဒီ data ကိုကျွန်တော်တို့အတန်းနဲ့နေဌာနပေါ့နော်။အတန်းနဲ့ကြီးကြတဲ့ဟာအဲ့ထက်မှာဗမာဌာနအပါဝင်ဗမာအပါဝင်ပြုလို့ပေါ့10ခုရှိတယ်။ Studio 29ခုရှိတယ် Radio 0နောက်ပြီးတော့ Television Studio ပြုပေါ့17ခုရှိတယ်။အဲ့တော့ဒီလို Studio တွေပေါ့နော် Television နဲ့ Radio Studio တွေပြုထားတဲ့အကြီးဆုံးဒါကဘာမှအကြီးဆုံးစောင့်အောင်လို့ပြောလို့ရတ
ယ်။မြန်မာနိုင်ငံကလည်းအမေရိကန်ပြည်အောင်စုကိုခေတ္တလာရောက်ကြသူတွေထဲမှာအစိုးရချင်းချိတ်ဆက်ပြီးဌာနဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့လာရောက်လေ့လာဖို့ဖိတ်ကြားခံရသူတွေ Fulbright ပညာတော်တင်စုနဲ့ခေတ္တလာရောက်တဲ့ကျောင်းသားတွေပညာရှင်တွေနဲ့ YCLE အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်စာရတွေဟာလူတည်များပါတယ်။အခုလိုခီးသွွားလုပ်ငန်းကနေတဆင့်လာရောက်လေ့ပတ်သူအရေးအတွက်ကတော့အခုနှစ်ဟာစံတင်တင်များပြားရဲ့လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။